Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2018ခုနှစ် January လ29ရက်တနင်္ဂနွေနေ့ညနေခင်းအတွက် VOA American အသံရဲ့မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမုံပါရှင
်မင်္ဂလာညနေခင်းပါသောတာရှင်များရှင်အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအကြံပေးရှင်းနေကြီးဥကိုနီဒီကနေ့ပြစ်ခတ်လုံခြံခံရပါတယ်။မွတ်စလင်အများစုနေထိုင်ရာနိုင်ငံ9နိုင်ငံကလူတွေကိုပြည်ဝင်ခွင့်တမ်းမြစ်ခံရသူတွေကိုဌာနေပြန်ပို့ရေးယာယီဆိုင်ငံ့တဲ့အရေးပေါ်အမိန့်ကိုအမေရိကန်ပြည်ထောင်စုတရားရုံးတရားသူကြီးတဦးကထုတ်ပြန်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကျွန်မတင်ကြီးထိုက်တို့ကကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေကတော့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မောင်နှောဒေသဘက်မှာဒေသရင်းလုံခြုံရေးမတည်ငြိမ်မှုတွေကြောင့်ဒေသခံတွေရဲ့ငါးဖမ်းလုပ်ငန်းတွေနဲ့မီးရှို့ဖလားလုပ်ငန်းတွေလနဲ့ချီပြီးရန်နာထားရပါတယ်ဒေသခံတွေရဲ့အသမွေးဝမ်းကြောင်းလုပ်ငန်းတွေထိခိုက်မှုရှိနေတဲ့အပေါ်မှာတော့
ဟိုရင်တင်းမုံကတော့လောလောဆယ်မရှိဘူးပေါ့မောက်တော့မြောက်ပိုင်းအတွက်တာကတော့ကျွန်တော်တို့ဟိုလုံခြုံမှုမရှိဘူးပေါ့လေချွေးရရကရေးကပဲယူလာတာလေ
အပြည့်အစုံနောက်ပိုင်းမှာနားဆင်ရပါမယ်ရှင်နောက်အမေရိကန်အစိုးရတဲ့လက်ထက်မှာကုလသမဂ္ဂအတွင်းမှုချုပ်တဲ့ရဲ့သဘောထားနောက်နိုင်ငံတကာဆက်ဆံရေးအခြေအနေစီးပွားရေးအခြေအနေဘယ်လိုပြောင်းလဲမှုတွေရှိနေသလဲဆိုတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့တနင်္ဂနွေညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်တန်ကြီးထိုက်နဲ့ကိုညံဝင်းအောင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်
အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအကြံပေးလက်ဖြင့်ရှင်းနေကွန်ရက်ရဲ့ဦးဆောင်သူတဦးလည်းဖြစ်သူတရားလွှတ်တော်ရှင်းနေဦးကိုနီဟာဒီကနေ့ညနေပိုင်းကရန်ကုန်လေးစိတ်မှာတနက်နဲ့လှုပ်ကြံပြစ်ခတ်ခံရလို့သေဆုံးသွားပြီလို့သိရပါဗျ။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကအပြန်ရန်ကုန်လေးစိတ်မှာပြစ်ခတ်ခံရတာလို့အခင်းဖြစ်ပွားရနေရမှာကိုယ်တိုင်ရောက်ရှိနေတဲ့ဦးကိုနီရဲ့တပည့်တဦးဖြစ်တဲ့ကိုစန်းနိုင်က VOA ကိုအတည်ပြုပြောပါဗျ။
ကျောင်းဒေသမှာအခုကျွန်တော်တို့အခုရောက်လာတော့အခုဒေသမှာပဲရှိသေးတယ်အလောင်းကဆုံးတော့ဆုံးပါခင်ဗျာနှစ်ခင်ကိုပြစ်ခံရတယ်လို့ပြောတယ်အဝေးကနေ
ဘလို့ဖြစ်တာ
ကျွန်တော်မဆုံးခံရသေးဘူးခု
ဘယ်နေရာမှာလ
ဲဒေသစ်ဆော့မှာတာမန်နေဝမ်တာမန်နေဝမ်ဆော့ဟုတ
်အခုက
ဒီလာမှာဖြစ်တာ
ဘယ်ကပြန်လာလဲခင်ဗျာသူ
ဟိုကဟိုပါလေအင်ဒိုနီးရှားကနေပြန်လာတာလေ
လောက်ချန်သူကိုတော့ဖမ်းမိထားပြီလို့လည်းသိထားရပါတယ်အဖြစ်အပျက်အသေးစိတ်ကိုကျွန်တော်တို့ဆက်လက်စုံစမ်းပြီးတင်ပြပေးသွားပါမယ်ရှင်
အမေရိကန်သမ္မတဒိုနယ်ထရမ့်ဟာစနေနေ့ကရုရှားသမ္မတပူတင်အပါအဝင်အခြားကမ္ဘာခေါင်းဆောင်၄ဦးနဲ့တယ်လီဖုန်းဆက်သွယ်စကားပြောခဲ့ပြီးနောက်တနေ့ဖြစ်တဲ့တနင်္ဂနွေဒီကနေ့မှာတော့နောက်ထပ်ကမ္ဘာခေါင်းဆောင်၃ဦးနဲ့ထပ်ပြီးတယ်လီဖုန်းဆက်သွယ်စကားပြောဖို့ရှိပါတယ်။ Sorry Bien Salman Bin El Saud UAE နိုင်ငံအင်ရှိဆန်မင်းသား Mohammed Bin Zayed နဲ့တောင်ကိုရီးယားသမ္မတဟွန်ဂျိုအန်တို့နဲ့စကားပြောဖို့ရှိတယ်လို့သမ္မတအင်ဗျူတော်ကကြေညာပါတယ်။သမ္မတပူတင်နဲ့မနီတုံးကထရမ့်စကားပြောခဲ့တာမှာတော့ IS သွေးကြွတွေချိန်မုံကြီးကိုလက်တွဲဆောင်ရွက်သွားဖို့သဘောတူညီခဲ့ကြပါတယ
်။မွတ်စလင်အများစုနေထိုင်တဲ့နိုင်ငံခုနှစ်ခုကလူတွေအမေရိကန်ပြည်ဝင်ခွင့်ကန့်သတ်လိုက်တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကြေညာချက်ကြောင့်ဒုက္ခသည်တွေအမေရိကန်ပြည်ထောင်စုအတွင်းအမြဲတမ်းနေထိုင်ခွင့်ရရှိထားသူတွေကျောင်းသားတွေနဲ့အလုပ်သမားတွေအမေရိကန်လေးစိတ်မှာထိမ့်သိမ်းခံရတာအမေရိကန်ကိုပြန်တမ်းမဲ့နိုင်ငံတကာလေရင်တွေမှာလိုက်ပါခွင့်တားမြစ်ခံရတာတွေကြဲကြဲပြန့်ပြန့်ဖြစ်ခဲ့ပြီးနောက်မှာတော့အမေရိကန်ပြည်ထောင်စုတရားရုံးတစ်ခုကကြားဝင်ဆောင်ရွက်လိုက်ပါတယ်တရားဝင်ပြည်ဝင်ခွင့်ဗီဇာနဲ့အမေရိကန်ပြည်ထောင်စုကိုဆက်ရောက်လာပြီးနောက်ဖမ်းဆီးခံထားရသူတွေကိုဌာနေပြန်ပို့မယ်အရေးယာယီတားဆီးတဲ့အရေးပေါ်အမိန့်ကိုနယူးယောက်ခရိုင်တရားသူကြီးအန်ဒေါ်နယ်လီကမနစ်စနေနေ့နှောင်းပိုင်းမှာထုတ်ပြန်လိုက်တာဖြစ်ပါတယ်ဒီတမ်းမြင့်မိန်တဲမှာတော့ဒုက္ခသည်လျှောက်ထားမှုအတီးပြုတ်ချက်ရရှိထားသူတွေလည်းအကျုံးဝင်ပါတယ်အမိမြေလုံခြုံရေးဝန်ကြီးဌာနကတော့တရားရုံးအမိန့်ရဲ့အတိုင်းလိုက်နာဆောင်ရွက်မယ်လို့တနင်္ဂနွေနေ့အစောပိုင်းထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ်ဒါပေမဲ့လည်းအမေရိကန်နိုင်ငံနဲ့ပြည်သူတွေအပေါ်နိုင်ငံတွင်းဝင်ရောက်လာသူတွေရဲ့ချင်းချောက်ခံရမှုမရှိစေရေလှုပ်ဆောင်တဲ့သမ္မတရဲ့အမိန့်ကိုလည်းလိုက်နာဆောင်ရွက်မှာဖြစ်တယ်လို့ဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်ပြီးခဲ့တဲ့တောက်ချာနေ့ကသမ္မတထရန့်ရဲ့အမိန့်ကြေညာချက်လက်မှတ်ထိုးထုတ်ပြန်လိုက်ပြီးတဲ့နောက်ပိုင်းဖမ်းဆီးထိန်းသိမ်းခံထားရသူအနည်းဆုံး190လောက်ရှိပြီလို့လည်းပြည်ထောင်စုအာဏာပိုင်တို့ရဲ့ထုတ်ပြန်ချက်တွေမှာဖော်ပြကြပါတယ်။လွင့်မှုကြီးကြပ်ရေးဆိုင်ရာစီးမျဉ်းစည်းကမ်းအစ်စ်တွေကတော့အမေရိကန်ပြည်ထောင်စုကိုချင်းချောက်နှိုင်းချေရှိတယ်လို့ယူဆခံရတဲ့မွတ်စလင်အများစုနေထိုင်ရာနိုင်ငံ9နိုင်ငံကလူတွေကိုပြစ်မှတ်ထားတာဖြစ်ပါတယ်။နယူးယောက်ဝါရှင်တန်ဆန်ဖရန်စစ္စကိုနဲ့တခြားမြို့တွေမှာလည်းဒီအမိန့်အပေါ်မှာစန့်ကျင်ကန့်ကွက်နေကြပါတယ်ရှင်။
မေရိကန်သမ္မတဒေါ်နယ်ထရမ့်ဟာလွန်ခဲ့တဲ့သတင်းပတ်ကသမ္မတအဖြစ်သူစတင်တောင်းဝန်ယူပြီးပထမဆုံးအကြိမ်ဖြစ်အမေရိကန်ပြည်သူတွေကိုအပတ်စဉ်ရေဒီယိုမေကွန်းပြောကြားခဲ့ပါတယ်။စနေနေ့ကထုတ်လွှင့်တဲ့ YouTube ဗီဒီယိုထဲမှာသူအစိုးရအဖွဲ့စတင်တောင်းဝန်ထမ်းဆောင်တဲ့သတင်းပတ်တပတ်စာကာလအတွင်းလှုပ်ဆောင်ခဲ့တာတွေကိုပြောထားတာမှာတော့သူတို့အစိုးရအဖွဲ့အနေနဲ့အချိန်ဆွဲမနေဘဲလုပ်ငန်းတွေကိုစံချိန်တင်လှုပ်ဆောင်နိုင်ခဲ့ကြောင်းလူတိုင်းကအဲ့ဒီအကြောင်းကိုပြောနေကြကြောင်းသူအနေနဲ့အသိဉာဏ်ရှိစွာနဲ့အလျင်းမြန်လှုပ်ဆောင်နေတယ်လို့အမေရိကန်ပြည်သူတွေကိုစားရက်တီလှုပ်ဆောင်မှုကိုဘယ်တော့မှရပ်တန့်သွားမှာမဟုတ်ဘူးလို့သမ္မတထရန့်ကပြောပါတယ်သူအစိုးရအဖွဲ့ကပြီးခဲ့တဲ့သတင်းပတ်အတွင်းအောင်မြင်စွာလုပ်နိုင်ခဲ့တဲ့လုပ်ငန်းတွေကိုပြောဆိုတဲ့အပြင်သူအနေနဲ့အိုဘားမားကဲလို့ခေါ်တဲ့အရင်သမ္မတအိုဘားမားအစိုးရအဖွဲ့ကချမှတ်လုပ်ဆောင်ခဲ့တဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်ကိုပြင်ဆင်အစားထိုးဖို့အတွက်လည်းသူအနေနဲ့ညွှန်ကြားချက်ထုတ်ပြန်ထားကြောင်းအဲ့ဒီအစီအစဉ်ကိုပြင်ဆင်ဖို့အချိန်တန်နေပြီဖြစ်ကြောင်းလည်းထပ်လောင်းပြောဆိုပါတယ်ဒါအပြင်အရှေ့အာရှနိုင်ငံများနဲ့ချုပ်ဆိုထားတဲ့ TPP လို့ခေါ်တဲ့ Pacific သမုဒ္ဒရာရံဝန်းဒေသနိုင်ငံများကုန်သွယ်ရေးသဘောတူညီစာချုပ်ကနေအမေရိကန်ကနှုတ်ထွက်ခဲ့လိုက်တဲ့ကိစ္စချီလီပီရူကနေဒါမက္ကဆီကိုစတဲ့နိုင်ငံတွေနဲ့ချုပ်ဆိုထားတဲ့ကုန်သွယ်ရေးသဘောတူညီချက်တွေကိုပြန်လည်ဆွေးနွေးညှိနှိုင်းမဲ့ကိစ္စတွေကိုလည်းလွှတ်ဆောင်ခဲ့ကြောင်းအဲ့ဒီသဘောတူညီချက်တွေဟာအမေရိကန်အလို့သမားတွေအတွက်အကျိုးမဖြစ်စေတဲ့သဘောတူညီချက်တွေဖြစ်ကြောင်းအမေရိကန်အလို့သမားတွေကိုအကာအကွယ်ပေးနိုင်မှုအတွက်အစိုးရအနေနဲ့တနိုင်ငံချင်းစီနဲ့ကုန်သွယ်ရေးသဘောတူညီချက်တွေချုပ်ဆိုသွားမှာဖြစ်ကြောင်းသူ့ရဲ့အပတ်စဉ်မေကွန်းမှာထရမ့်ကပြောပါတယ်
ယူအမေရိကန်အသံညနေပတ်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုမြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်ကုလသမဂ္ဂအတွင်းရမှုချုပ်ဟောင်းကိုဖီယာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တွေဒီကနေ့မနက်ပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာကဒုက္ခသည်စခန်းကိုရောက်ရှိနေပါတယ်။ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်အမျိုးသားလူ့အခွင့်အရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရလေဗနန်ရေးချင်းမှုဝင်ကြီးဟောင်းနဲ့ကုလအတွင်းမှုချုပ်ရဲ့အထူးအကြံပေးဟောင်းဂါဆန်ဆလာမီနဲ့ကော်မရှင်အဖွဲ့ဝင်ဦးအေးလွင်တို့ဒီကနေ့မနက်ပိုင်းဒုက္ခသည်စခန်းကိုရောက်ရှိနေကြတာလို့ဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြပါတယ်။ရခိုင်ကြံပေးကော်မရှင်အဖွဲ့ကကိုယ်စားလှယ်အဖွဲ့ကမနစ်စနေနေ့ကမြို့တော်ဓာကာကိုဆက်ရောက်ခဲ့ကြတာဖြစ်ပါတယ်။ဒီကနေ့ဒုက္ခသည်စခန်းကိုတွားရောက်တဲ့ရခိုင်ကြံပေးကော်မရှင်အဖွဲ့ဝင်တွေနဲ့အတူဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးဌာနပူရဲအတွင်းဝင်ဘာဂီဘီလာကော့ဆက်ဘဇာဒုတိယကော်မရှင်နာမက်အလီဟူစိန်နောက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံနိုင်ငံတကာရွှေပြောင်းအခြေချသူများဆိုင်ရာအဖွဲ့ IOM နဲ့နိုင်ငံတကာအဖွဲ့အစည်းတွေကတာဝန်ရှိသူတွေနဲ့အတူဒုက္ခသည်စခန်းမှာခိုးလုံနေကြသူတွေအရေးကိုစုံစမ်းခဲ့ကြပါတယ်။ဒီနောက်မှာတော့ Technet ကဒုက္ခသည်စခန်းတစ်ခုကိုလည်းတွားရောက်ခဲ့တယ်လို့ Bangladesh သတင်းဌာနကဖော်ပြထားပါတယ်ရှင်။
စီးရီးယားနိုင်ငံဒမတ်စကတ်မြို့တော်အပြင်ဘက်မှာရှိတဲ့စီးရီးယားအစိုးရတပ်တွေဟာတဘုံတပ်တွေစုခါသွားနိုင်အောင်ထွက်ပေါက်ပေးခဲ့ပြီးတဲ့နောက်မြို့တော်ကိုအဓိကတောက်ရည်တန့်ဖြန့်ဝေပေးနေတဲ့စားညောင်းရှိရာဒေသကိုအစိုးရတပ်တွေပြန်လည်ထိန်းချုပ်လိုက်နိုင်ပြီလို့အစိုးရသတင်းဌာနနဲ့စောင့်ကြည့်လေ့လာရေးအဖွဲ့တစ်ဖွဲ့ကပြောပါတယ်ရာသီဥတုဆိုးရွားနေတဲ့အနေအထားကြောင့်တဘုံတွေစုခါထွက်သွားဖို့နိုင်ရည်ပေါင်းများစွာကြန့်ကြာခဲ့ပေမဲ့ဒေတာကန်အုပ်ချုပ်ရေးမှူးတွေကအဲ့ဒီအရာကိုကိုးကားပြီးစီးရီးယားအစိုးရချုပ်ကန့်ထားတဲ့ NASA သတင်းဌာနကပြောပါရယ်ဒီဒေတာမှာလုံခြုံရေးစိတ်ချရပြီလို့စစ်တပ်ကကြေညာတာနဲ့တပြိုင်နက်အတော်ကိုယိုယွင်းနေတဲ့ရေပေးဝေစနစ်ကိုအမြန်ဆုံးပြင်ဆင်သွားမယ်လို့တာဝန်ရှိသူတွေကပြောပါရယ်ပြီးခဲ့တဲ့ဒီဇင်ဘာ22ရက်ကအဓိကကျတဲ့ရေတန့်စက်ရုံတစ်ခုပောက်ကွဲခဲ့ပြီးနောက်ပိုင်းမှာဒမတ်စကတ်မြို့ရဲ့အနောက်မြောက်ဘက်ရွာတွေကိုရေဖြန့်ဝေနေတဲ့ကိစ္စသတင်း6ပတ်ကြာရပ်ဆိုင်နေတဲ့အခြေအနေကိုအစိုးရကလက်ဦးမှုယူပြီးထိန်းချုပ်လိုက်တာဖြစ်ပါတယ်စစ်ရုံပေါက်ကွဲပြီးဒီဇယ်စီးတွေဗရာဒာမြစ်ထဲယူဖိန့်ခဲ့တာကြောင့်ရေတန့်ပေးဝေရေးစနစ်ထိခိုက်ခဲ့ပြီးဒမတ်စကတ်မြို့ကန်၅တန်းခွဲရဲ့နေစဉ်ဘဝထိခိုက်ခဲ့ရပါတယ်ဒီပေါက်ကွဲမှုဟာသဘုံတွေလက်ချက်လို့အစိုးရဘက်ကအပြစ်တင်နေပေမဲ့အခုလိုပေါက်ကွဲရတာဟာအစိုးရလေကြောင်းတိုက်ခိုက်မှုကြောင့်ဖြစ်တယ်လို့သဘုံတွေဘက်ကဆွဆွဲပါတယ်
ရှင်မင်းနိုင်ငံအလဲပိုင်းမှာအမေရိကန်စစ်တပ်ရဲ့စီးနင်းတိုက်ခိုက်မှုတစ်ခုအတွင်းအနည်းဆုံးအကြီးတန်းအယ်ခိုက်ဒါခေါင်းဆောင်၃ဦးသေဆုံးပြီးအရက်သားတွေလည်းထိခိုက်မှုရှိခဲ့တယ်လို့ဒေသဆိုင်ရာသတင်းရှင်းမြစ်တွေကပြောဆိုနေကြပါဗျ။အ အမေရိကန်တပ်ဖွဲ့တွေကအဝေးဒင်း drone ယာဉ်တွေရဟတ်ယာဉ်တွေနဲ့ဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းမှာတိုက်ခိုက်ခဲ့တာလို့လဲသတင်းရှင်းမြစ်တွေကပြောပါတယ်ဝင်ရောက်စီးနင်းတိုက်ခတ်မှုနဲ့ပတ်သက်လို့တော့အမေရိကန်တာဝန်ရှိသူတွေဘက်ကအတိမပြုသေးပါဘူး။ဒါပေမဲ့ရင်းမြစ်နိုင်ငံတွင်းမှာအဝေးဒိန်း drone ယာဉ်တွေနဲ့တိုက်ခတ်မှုကိုအမေရိကန်ပြည်ထောင်စုတစ်ခုတည်းကသာလှုံ့ဆော်နေတာဖြစ်ပါတယ်ရှင်
။ဒီလအစောပိုင်းကမြို့အသီးသီးကနေအတ္တမခေါ်ဆောင်ပျောက်ကွယ်သွားခဲ့တဲ့ပါကစ္စတန်လူအခွင့်အရေးလှုံ့ရှားသူတွေနဲ့ဘလော့ဂါ၅ဦးတည်းက၄ဦးပြန်လည်လွတ်မြောက်လာပြီဖြစ်ပါတယ်။လူအခွင့်အရေးလှုံ့ရှားသူဆာမန်ဟိုင်ဒါဟာစနေနေ့မနေ့ကသူ့မိသားစုထံပြန်ရောက်လာပြီလို့ရဲတွေနဲ့ဆွေမျိုးတွေကအတည်ပြုပြောပါရယ်သူကျန်းကျန်းမာမာလုံခြုံစွာပြန်ရောက်လာပြီလို့မိသားစုကပြောပေမဲ့သူ့ကိုဘယ်နားမှာပြန်ပြီးဆွဲသွားတယ်ဘာအတွက်ဆွဲသွားတယ်ဆိုတာကတော့ပြောဆိုဖို့ငင်းဆန်ခဲ့ကြပါရယ်ဟိုက်ဒါဟာကြပြဆရာတူဖြစ်ပြီးတက္ကသိုလ်ကတိကဆရာတူလည်းဖြစ်ပါရယ်ဇန်နဝါရီလ6ရက်ကသူ့ရဲ့အိမ်အပြန်လမ်းမှာအမည်မသိလူတစုကမြို့တော်အစ္စလာမဘတ်အပြင်ဘက်မှာသူ့ကိုခေါ်ဆောင်သွားတာဖြစ်ပါတယ်။ပျောက်ဆုံးခဲ့တဲ့ထဲကအခြား၃ဦးကတော့ရာဇာနစီယာအစင်ဆိုင်ဝါကုတ်ဂိုယာရာတို့ကလည်းမိသားစုထံပြန်ရောက်နေပါပြီ။သူတို့ကိုဇန်နဝါရီလပထမပတ်တည်းလာဟိုးမြို့ရဲ့အပြင်ဘက်မှာပြန်ပေးဆွဲခဲ့တာပါ
။တောင်ကိုရီးယားမရိန်းတပ်တွေနဲ့အမေရိကန်မရိန်းတပ်တွေတောင်ကိုရီးယားနိုင်ငံပျုံချန်းမှာဆောင်းရာသီမဟာဗျူဟာဆိုင်ရာပူးရဲစီရေလေ့ကျင့်နေပါတယ်။အပူချိန်အနှုတ်30ဒီဂရီစင်တီဂရိတ်အအေးထဲမှာနှစ်နိုင်ငံတပ်ဖွဲ့တွေစစ်ဆင်ရေရောဗျူဟာဆိုင်ရာပါလေ့ကျင့်နေကြတာဖြစ်ပါတယ်။လေ့ကျင့်ရေးရဲ့ရွေချက်ကနှစ်နိုင်ငံတပ်တွေရဲဘော်ရဲဘက်စိတ်ဓာတ်ဖွံ့ဖြိုးစေဖို့ရင်းနှီးစေဖို့အပြင်စစ်ပွဲတွေတိုက်လာရတဲ့အခါမှာနှစ်နိုင်ငံတပ်တွေရဲ့စွမ်းရည်တိုးတက်လာစေဖို့ဖြစ်တယ်လို့လည်းအမေရိကန်တပ်ရဲ့တာဝန်ခံဗိုလ်မှူးကြီးကပြောဆိုသွားပါတယ်ရှင
်။တနင်္ဂနွေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုညံဝေးအောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာအချိန်နဲ့တပြင်းညီနားဆင်နိုင်ကြပါရှင်။တနင်္ဂနွေညနေခင်းအတွက်ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ရခိုင်ပြည်နယ်မောင်နှောဘက်မှာဒေသရင်းလုံခြုံရေးမတည်ငြိမ်မှုတွေကြောင့်ဒေသခံတွေရဲ့ငါးဖက်လုပ်ငန်းတွေနဲ့မီးရိုးဖလားလဲရာလုပ်ငန်းတွေလနဲ့ချီရနာထားရလို့ဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေထိခိုက်မှုရှိတယ်လို့ဒေသခံတွေကပြောပါတယ်။ဒေသရင်းမှာလုံခြုံရေးကစိုးရိမ်နေရတဲ့အခြေအနေတွေကြောင့်အခက်အခဲတွေဖြစ်နေကြရတယ်လို့လည်းသိရပါတယ်။အသေးစိတ်ကိုဆက်ပြီးပြောပြပေးပါမယ်ရှင်။ရခိုင်ပြည်နယ်မောင်းနှောခရိုင်နယ်မှာပြီးခဲ့တဲ့နှစ်အောက်တိုဘာလကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်တွေကြောင့်ပင်လယ်ပြင်ငါးဖမ်းလုပ်ငန်းတွေလေးလာကြရနာထားရတဲ့အတွက်ကြော့ပိုက်ရသည့်ချိန်ငါးတွေကိုဖမ်းဆီးနိုင်ခြင်းမရှိကြောင်းဒေသခံငါးဖမ်းလုပ်ငန်းလုပ်ကင်သူတွေရဲ့အခက်အခဲတွေကိုပြန်ကြားရေးဝန်ကြီးဌာနကဇန်နဝါရီလ28ရက်နေ့ကသတင်းဖော်ပြပါရယ်ဒီလိုမျိုးအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နေဆက်ဒေသတည်ငြိမ်ရေးပင်လယ်ပြင်လုံခြုံရေးအတွက်လုံခြုံရေးအခြေအနေအရရောဒေသရင်းမတည်ငြိမ်မှုတွေကြောင့်ပါဒေသရင်းမှာနေစဉ်ပုံမှန်အသက်မွေးဝမ်းကြောင်းလုပ်ငန်းတွေကိုလုပ်ကင်မှုအခက်အခဲဖြစ်နေကြရတာပါဒေသခံတွေကိုလိုက်လံကူညီပေးနေတဲ့ဝင်းလက်ဖောင်ဒေးရှင်းဒါရိုက်တာဥခိုင်ကောင်းဆန်ကအခြေအနေကိုအခုလိုရှင်းပြပါတယ်
ဟိုကူညီပေးမှုကတော့လောလောဆယ်မရှိဘူးပေါ့မောက်တော့မြောက်ပိုင်းအတွက်တော့ကျွန်တော်တို့ဟိုလုံခြုံမှုမရှိဘူးပေါ့လေလုံခြုံရေးရကရေးကပဲယူရတာလေအဲ့တော့နောက်နေဆက်မှာလေဒီလုံခြုံမှုကအိမ်အားလုံလောက်တဲ့အိမ်အားရှိနေတာမတွေ့ရဘူးနောက်တစ်ခါဒီပင်လယ်ပြင်မှာဆိုရင်လေဒီပင်လယ်ပြင်မှာရေတဲ့တို့ပါတော့ပေါ့အဓိကတော့ပင်လယ်ပြင်မှာကကိုမောကနေပြီးတော့လုံခြုံမှုပေးလို့မရဘူးပေါ့နော်ပင်လယ်ပြင်မှာတကယ်လုံခြုံမှုကြည့်အောင်ဒီဆယ်ရန်တရားတွေကောင်းမွန်တဲ့ဆက်တက်ရင်တွေကကိုရှိမနေဘူးအဲ့ဒါကကိုဒီငါးဖက်လုံးမဲ့တွေရဲ့ဘဝရက်တည်ဖို့တော့ခက်ခက်နေတာပါ
ဒေသခံပြည်သူတွေအတွက်ရေရှည်ဘဝရက်တည်ရေးပြည်နယ်အစိုးရဘက်ကလှုံ့ဆော်ပေးတဲ့လို့လေရခိုင်ပြည်နယ်မောင်းနှုံမြို့နယ်ကရခိုင်မျိုးသားပါတီ AMP ပါတီရဲ့ဥက္ကဋ္ဌဦးခင်မောင်တန်းကပြောပါတယ
်အခုဒီကကျွန်တော်တို့ဒီဒီလိုကိုမပေးသေးဘူးကျွန်တော်တို့လုပ်ပေးစားသောလေယာဉ်ကြီးတွေသဘောကဥပါငါချတဲ့လူကိုငါချတဲ့လျောက်ငါဖက်ပိုက်တွေတောက်ပေါ်မှာလေတဲ့လူကိုတောက်ပေါ်လျောက်အဲ့လိုပေါ်လက်ကနဲ့ပတ်သက်တဲ့ပစ္စည်းတွေကိုပေးပြီးတော့သမေဝါကြောင့်လုပ်တွေကိုထောက်ရပေးမယ်ဆိုရင်တော့ရေရှည်မှအဆင်ပြေတော့မယ်ထင်ပါတယ်အဲလုံခြုံရေးအခြေအနေကတော့သင်းသင်းသဘောတော့ရှိတယ်ဒါပေမဲ့ကျွန်တော်တို့ဒီမှာလုပ်ပေးစားသောလို့အဆင်ပြေကြဘူးအထူးသဖြင့်ကတော့အဲ့လိုပေါ်ငါချဖားချအဲ့လိုဒီနေ့စာကိုဒီနေ့သာသနာကြတိုင်းသားတွေများတယ်သူတို့အရင်ကဆိုရင်အဲ့လိုပေါ့ဟိုရေပေါ်ကိုင်းထောက်ပံ့ရနေနဲ့ဟိုဟုတ်ကဲ့လေယာဉ်လုံးကတွေမှာအခုကဟိုစပါးရိပ်သိမ်းတဲ့အစိတ်ကိုရောက်တော့ကျွန်တော်တို့ဒီပြည်နယ်ဆိုရဖွဲ့ကစပါးရိပ်သိမ်းဆက်တွေပြင်လာတော့တွေ့တယ်နောက်ပြီးကျွန်တော်တို့ ARG ရခိုင်မျိုးသောအုပ်စုကနေပြီးတော့အဲ့လိုပေါ့ဟိုစပါးဆိတ်ဆက်တွေအဲ့လိုဆက်တွေနဲ့ဒီကြေဝါတွေကိုဆင်းပြီးတော့အဲ့လိုလေပတ်ပစ်နေတာတော့တွေ့ရပါလေ
လက်တလောမှာတော့နေမြေထဲမှာစစ်တပ်နဲ့ရဲနောက်နေသားဆောင်တပ်တွေဘက်ကလုံခြုံရေးတာဝန်ယူထားပေမဲ့လို့ဒေသရင်းနေမြေတည်ငြိမ်လုံခြုံရေးနဲ့ရေရှည်ဘွားရက်တီအသက်မွေးဝမ်းကြောင်းလုပ်ငန်းတွေပုံမှန်ရက်တီလုပ်ကိုင်နိုင်ရေးအတွက်ကိုသက်ဆိုင်ရာတွေကဆောင်ရွက်ပေးဖို့လိုတယ်လို့လည်းဥက္ကဋ္ဌကောင်းဆောင်ကအကြံပြုပါတယ်
အတီးကတော့လောလောဆယ်လိုတာကတော့လုံချုံမုံလိုတာပေါ့နော်အတီးကတော့သူတို့ရဲ့ဘဝရေရှည်ရက်တည်ဖို့အတွက်ကလုံချုံမုံလိုတယ်။နောက်အစိုးရစီကဘလို့ထောက်ပံ့တွေလိုလဲဆိုတော့လောလောဆယ်ကတော့ပြီးခဲ့တဲ့ရက်ပိုက်တွေကဒီနေဆက်တွေမှာတော့ဒီဟိုလုံချုံရေးကတော့ဟိုတက်အင်အားကြီးအင်အားတွေခေါ်တယ်။နောက်ဆရာမတွေဆိုလည်းအခုကြီးဟုတ်ပါပေါ့လုံချုံမှုမရှိတဲ့အတွက်သူတို့သွားရေးလာရေးအတွက်သူတို့စိုးရိမ်မှုတွေနဲ့ပဲအတင်အဓမ္မဝန်ထမ်းဆိုတော့လည်းအပေါ်ကခိုက်တဲ့အတိုင်းလိုက်လုပ်ပေမဲ့လို့သူတို့ကလုံချုံမှုတွေမရှိဘူးပေါ့ရေရှည်အတွက်ကဒီအင်အားနဲ့ကဘလို့မှဟိုမဖြစ်နိုင်ဘူးပေါ့နော်
မောင်နှမမျိုးတွေကိုဒုက္ခတွေခိုလုံလာကြစေမှာအကူအညီပေးခဲ့တယ်လို့သူတို့ရဲ့နေရက်ကိုပြန်သွားကြချိန်မှာလည်းပုံမှန်မျိုးဖလားတမျိုးဝန်းချောင်းလုပ်ငန်းတွေလုပ်နိုင်မှုအတွက်အကူအညီပေးဖို့လိုတယ်လို့လည်းမောင်နှခရိုင်က AMP ပါတီဥက္ကဋ္ဌဦးခမောင်တန်းကရှုမြင်ပါတယ
်အတိအကျကဟိုစာဝတ်နေပါစာဝတ်နေနဲ့လုံခြုံရေးအဆင်ပြေမယ်ဆိုရင်ဒီလူတွေကဖုန်းနေရမှာပဲကိုနေကြပါဥပစာဝတ်နေကလည်းအဆင်ပြေဘူးလုံခြုံရေးကလည်းအားနေတော့လူတွေကတဖြည်းဖြည်းနေရက်ဆက်ခေါ်တာလည်းမရနေတယ်ဆိုတော့
မတည်ငြိမ်မှုတွေနဲ့အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွင်းမှာဖွံ့ဖြိုးတိုးတက်ရေးအတွက်နိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်ကုလသမဂ္ဂအတွင်းမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်အဖွဲ့ဖွဲ့ပြီးဆောင်ရွက်ပေးတယ်လို့ပြည်ထောင်စုအစိုးရဘက်ကလည်းဒုသမ္မတကိုယ်တိုင်ဦးဆောင်ပြီးပြည်နယ်အစိုးရနဲ့လက်တွဲပူးပေါင်းအကောင့်ထဲပေါ်နေပေမဲ့လို့ရေချေဒေသတည်ငြိမ်ရေးနဲ့ဘဝရည်တည်ရေးအတွက်ဒေသခံတွေမှာတော့စိုးရိမ်မှုတွေရှိနေကြဆဲဖြစ်ပါတယ်ရှင်
ဒီနေ့တိုင်းဝန်ကြီးချုပ်တွေကိုလူထုကခန်းကြဖို့မကြသေးခင်ကပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောတော့ပါတယ်လက်ရှိပြည်နယ်တိုင်းဝန်ကြီးချုပ်တွေဟာသူတို့အရင်ကပြည်နယ်တိုင်းဝန်ကြီးချုပ်တွေတဲ့ပိုကောင်းတယ်စွမ်းဆောင်ရည်ပိုသားတယ်လို့ VOA သောတာရှင်တွေကမြင်ကြပါသလားကိုပြည်နယ်ကိုတိုင်းကဝန်ကြီးချုပ်အသီးသီးရဲ့အခုချိန်ထိစွမ်းဆောင်ရည်တွေအပေါ်လာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာတုံ့တက်ကြည့်ကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားလို့ရပါတယ်ကိုဆွေးနွေးကြတာတွေကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်လိုရင်းတူရှင်ရေးသားပြောဆိုပြီးပေးပို့ထားလို့လည်းရနိုင်ပါတယ် VOA ရဲ့ဖုန်းနံပါတ်က0923923554ဖြစ်ပါတယ်အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်အပ်ပါတယ်
နာမည်အင်္ဂါနေ့ညတရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ VO ရဲ့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။အခုတော့အမေရိကန်နိုင်ငံရဲ့အစိုးရတင်းနဲ့ဆိုင်တဲ့သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။လက်ရှိကမ္ဘာမှာကြုံတွေ့ရင်ဆိုင်နေရတဲ့ပြဿနာအခက်အခဲတွေကိုသမ္မတသစ် Trump အစိုးရတင်းနဲ့ညှိနှိုင်းဆွေးနွေးတဲ့အခါမှာအကောင်းဘက်ကနေအပြူသဘောဆောင်တဲ့ချဉ်းကပ်မှုမျိုးကနေလှုံ့ဆော်သွားမှာဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်တစ်ကပြောဆိုလိုက်ပါတယ် VOA သတင်းတောင်းလီဆာရှလိုင်းဂျနီဗာမျိုးကနေသတင်းပေးပို့ထားတာကိုရှားဖောင်ကပြောပြပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုနိုင်ငံရေးလောကပြဿနာတက်နေတဲ့အချိန်မှာမစ္စတာအန်တိုနီယိုဂူဒရော့စ်ကမ္ဘာကုလသမဂ္ဂရဲ့အတွင်းရင်းမှူးချုပ်ဖြစ်လာတာဖြစ်ပါတယ်ဒါပေမဲ့ဝါရင်နိုင်ငံရေးသမားတူလည်းဖြစ်တန်တမန်တူလည်းဖြစ်တဲ့မစ္စတာဂူဒရော့စ်ဟာအစိုးမြင်သဘောမှချက်ပေးမှုတွေနဲ့လှုပ်ဆောင်မှုတွေကိုဖယ်ပြီးအမေရိကန်အစိုးရဖွဲ့တင်တဲ့ဆက်ဆံရမှာအပြုသဘောဆောင်တဲ့နီလန်နဲ့ချင်းကပ်လှုပ်ဆောင်သွားမယ်လို့ကုလသမဂ္ဂအတွင်းရင်းမှူးချုပ်အန်တိုနီယိုဂူဒရော့စ်ကပြောပါတယ
် I would pick what President Trump said that there is a lot of potential in the UN
ကမ္ဘာကုလသမဂ္ဂမှာလှုပ်ဆောင်နိုင်စွမ်းရည်အများကြီးရှိတယ်ဆိုတဲ့သမ္မတ Trump ရဲ့ပြောဆိုတဲ့အဘက်ကနေကျွန်တော်ယူမှာပါကျွန်တော်ထင်ထားတာနဲ့တပုံစံနဲ့ပါပဲအဲ့ဒီလိုဆွမ်းဆောင်နိုင်မှုတွေနဲ့ကိုက်ညီဖို့ကကုလသမဂ္ဂအဖွဲ့ကိုပြုပြင်ပြောင်းလဲမှုလုပ်ရမှာဖြစ်ပါတယ်တိတာမြင်တာတဲ့အရာတစ်ခုကိုပြောရမယ်ဆိုရင်လုံခြုံရေးကောင်စီကဆုံးဖြတ်ချက်ချတာတွေမှာအတွင်းမှုချုပ်ရဲ့ဩဇာလွှမ်းမိုးမှုလုံးဝမရှိပါဘူး
ဒါဟာအစ္စရေးကိုဂျော်ဒန်မြစ်အနောက်ဘက်မှာအခြေချခွင့်ပြုဖို့တောင်းဆိုချက်နဲ့ပတ်သက်ပြီးလုံခြုံရေးကောင်စီကအတည်ပြုလိုက်တဲ့ဆုံးဖြတ်ချက်ကိုမယုတ်သိမ်းဘူးဆိုရင်ကုလသမဂ္ဂကိုငွေကြေးထောက်ပံ့မှုတွေဖြတ်တောက်ဖို့ Republican ရဲ့ Town Carolina ပြည်နယ်အထက်လွှတ်တော်မှ လင်းစေးဂရမ်ဟမ်နဲ့တက္ကသပီနဲ့အထက်လွှတ်တော်မှထက်ခရူစတိုရဲ့မကြာသေးခင်ကအဆိုပြုချက်တွေကိုမစ္စတာဂူဒရော့စ်ရည်ညွှန်းပြောဆိုခဲ့တာဖြစ်ပါတယ
်။ So I will do my best to create the environment
ဖြစ်နိုင်ရင်ဒီပြဿနာတွေအားလုံးနဲ့ပတ်သက်ပြီးတော့ထိရောက်တဲ့ဆွေးနွေးမှုတွေလုပ်လို့ရအောင်တွေ့ဆုံဆွေးနွေးမှုပူးပေါင်းဆောင်ရွက်မှုလုပ်လို့ရမယ့်အခြေအနေတစ်ခုကိုဖန်တီးပေးနိုင်အောင်ကျွန်တော်တို့အနေနဲ့တက်နိုင်တဲ့ဘက်ကအကောင်းဆုံးလှုပ်ဆောင်သွားမှာဖြစ်ပါတယ်။
ကမ္ဘာကုလသမဂ္ဂအဖွဲ့ကိုပြုပြင်ပြောင်းလဲမှုလုပ်ဖို့အတွင်းရေးမှူးချုပ်ဂူဒရော့စ်ကအလံဖွင့်ပေးထားပါတယ်။လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေနဲ့ငြိမ်းချမ်းရေးထိန်းသိမ်းရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးကမ္ဘာကုလသမဂ္ဂကဆယ်စုနှစ်များစွာလုပ်ခဲ့တာတွေကိုလည်းဂုဏ်ယူတယ်လို့သူကပြောပါတယ်။ဒါအပြင်ကုလသမဂ္ဂအဖွဲ့ကြီးအတွင်းလှစ်ဟင်းချက်တွေနဲ့မအောင်မြင်မှုတွေကိုထိထိရောက်ရောက်ဖြေရှင်းလှုပ်ဆောင်သွားမယ်လို့လည်းသူကကတိပြုပြောဆိုသွားပါတယ်။ဆရာတဘောတိုးလာနေတဲ့နိုင်ငံတကာရဲ့ပဋိပက္ခတွေကိုထိရောက်စွာကင်တွယ်ဖြေရှင်းသွားဖို့ကသူ့ရဲ့ဦးစားပေးလှုပ်ဆောင်မှုဖြစ်တယ်လို့လည်းသူကပြောပါတယ်။ကမ္ဘာကုလသမဂ္ဂအဖွဲ့ကြီးအနေနဲ့ပြဿနာဖြစ်ပြီးမှဖြေရှင်းဆောင်ရွက်တဲ့အဖွဲ့ထဲပဋိပက္ခပြဿနာတွေမဖြစ်ခင်မှာဟန်တာဆောင်ရွက်ပေးနိုင်တဲ့အဖွဲ့တစ်ခုဖြစ်လို့တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်ကပြောပါတယ်ရှင်
။ရှားဖောင်သတင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီစီးပွားရေးနဲ့ဆိုင်တဲ့သတင်းကိုပြောပြပေးချင်ပါတယ်ကမ္ဘာပေါ်မှာစီးပွားရေးအင်အားအကောင်းဆုံးဖြစ်တဲ့အမေရိကန်ကယင်းနှိမ့်ညံ့မှုတွေကြောင့်နိုင်ငံရဲ့ခြားကအကျိုးကျေးဇူးခံစားနေရတဲ့တိုင်းပြည်တွေထဲမှာတော့ဗီယက်နမ်နိုင်ငံလည်းပါဝင်ပါတယ်ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုမှာအစိုးရသည့်အပြောင်းလဲတွေနဲ့အတူပြည်ပမှာယင်းနှိမ့်ညံ့လုတ်ကင်ကြတဲ့အမေရိကန်ကုမ္ပဏီတွေကိုဒေါ်နယ်ထရန့်ဦးဆောင်တဲ့အမေရိကန်အစိုးရသည့်ကကန့်သက်ဖို့လည်းကတိပေးထားတာပါအမေရိကန်ကုန်ထုတ်လုပ်ငန်းတွေကနေအကျိုးမြတ်ခံစားနေရတဲ့ဗီယက်နမ်နိုင်ငံအကြောင်းကိုတော့ AFP သတင်းဆောင်ပါကိုအခြေခံပြီးကိုအောင်လွင်ဦးကတင်ပြပေးထားပါတယ်ရှင်
။အမေရိကန်ကုမ္ပဏီတွေပြည်ပမှာယင်းနှိမ့်ညံ့လုတ်ကင်နေကြတာကကြာဆင်းလာနေတဲ့ကုန်ထုတ်လုပ်ငန်းတွေပြန်လည်အားကောင်းလာအောင်လုပ်မယ်လို့သမ္မတမဲဆော်ဝဲဒီမှာကတည်းကဒေါ်နယ်ထရန့်ကကတိပေးထားတာပါ။အမေရိကန်ရဲ့အကျိုးစီးပွားကိုဦးစားပေးတဲ့အနေနဲ့လွတ်လပ်စွာကုန်သွယ်မှုသဘောတူညီချက်တွေကိုပြတ်သိမ်းပြီးအမေရိကန်ကုမ္ပဏီတွေပြည်တွင်းကိုပြန်ရောက်လာအောင်လုပ်မယ်လို့လည်းပြောထားတာဖြစ်ပါတယ်။
If a company wants to fire their workers, move to Mexico or other country.
ကုမ္ပဏီတစ်ခုကလူသမားတွေကိုအလုပ်ချုပ်ချင်တယ်ဆိုရင်မက္ကဆီကိုဖြစ်ဖြစ်တခြားနိုင်ငံတစ်ခုကိုဖြစ်ဖြစ်ရွှေ့ကြပါ။သူတို့ပစ္စည်းတွေအမေရိကန်ကိုပြန်တင်ပို့လာမယ်ဆိုရင်တော့အခွန်အတုပ်35ရာခိုင်နှုန်းစီးကြမှာဖြစ်ပါတယ်
။ဒါပေမဲ့လည်းတယောက်ရဲ့ရှင်ဟာတခြားတယောက်တို့တော့အမြင်လည်းဖြစ်တတ်ပါတယ်။ Globalization နဲ့အတူပြန့်နှံ့လာတဲ့စီးပွားရေးလုပ်ငန်းတွေကြောင့်အကျိုးကျေးဇူးခံစားရသူတွေလည်းရှိပါတယ်။American car company ကြီးတခုဖြစ်တဲ့ Ford ကဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာလွန်ခဲ့တဲ့နှစ်20လောက်ကတည်းကဖွင့်လှစ်ထားတဲ့စက်ရုံမှာအလုံးလုံးနေတဲ့ဗီယက်နမ်နိုင်ငံသူဝမ်တီတန်လုံကတော့သူ့ဘဝမှာအပြောင်းအလဲကြီးပြောင်းလဲသွားတယ်လို့ဆိုပါတယ
်
အရင်ကဆိုရင်ကလေးတွေမှာဝတ်စရာစားစရာတော့မရှိကြပါဘူးမိဘတွေစက်ရုံမှာအလုံးရခဲ့ကြလို့ဒါဘဝမှာအဆင်ပြေလာတာပါ
ကွန်မြူနီဗီယက်နမ်နိုင်ငံပေါ်အမေရိကန်ရဲ့စီးပွားရေးပိတ်ဆို့တံခတ်မှုတွေကိုတော့1995ခုနှစ်မှာပဲပြန်လည်ရုပ်သိမ်းထားတာပါပြီးခဲ့တဲ့နှစ်ထဲယင်းနှိမ့်ညံ့မှုပမာဏ16ဘီလီယံထိရှိခဲ့တဲ့ဗီယက်နမ်နိုင်ငံဟာကမ္ဘာတဝန်းဖြတ်ကျက်ဆက်နွယ်မှုတွေရဲ့အကျိုးကျေးဇူးကိုခံစားခဲ့ရတာလို့လည်းကမ္ဘာပိုင်ရဲ့ဗီယက်နမ်နိုင်ငံဆရာညွှန်ကြားရေးမှူးအော့စမင်းတန်ယောင်ကပြောပါတယ
် Globalization have been fundamental part of the strategy of Vietnam.
ဗီယက်နမ်နဲ့စီးပွားရေးအားကောင်းလာစေတဲ့မဟာဗျူဟာမှာ globalization ကအခြေခံအစိတ်အပိုင်းတစ်ခုဖြစ်ခဲ့တယ်လို့ရေရှည်ဖွံ့ဖြိုးရေးမှာလည်းအရေးကြီးပါတယ်
။ဒါပေမဲ့လည်းအလုပ်သမားနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာဥပဒေတွေကိုချိုးဖောက်မှုတွေနဲ့အတူပြည်ပကယင်းနှိမ့်ညံ့မှုတွေကြောင့်ပေးဆက်နေရတာတွေလည်းရှိပါတယ်။ပြီးခဲ့တဲ့နှစ်ထဲထိုင်ဝမ်ကုမ္ပဏီတစ်ခုကအစိတ်အပိုင်းပစ္စည်းတွေဆွန့်ပစ်ခဲ့တဲ့အတွက်ငါးရီထောင်နဲ့ချီတည်ဆုံးခဲ့ရတယ်လို့မချေနှက်မှုတွေလည်းအကြီးအကျယ်ပေါ်ပေါက်ခဲ့တာပါ။ဒီလိုစင်ကာပူတွေရှိနေစေဖြစ်ပေမဲ့ Ford ကုမ္ပဏီကနည်းပညာကျွမ်းကျင်သူပန်ပန်ဟိုင်းတို့ဗီယက်နမ်နိုင်ငံသားတွေကတော့အာရှမှာစီးပွားရေးရာရှေ့တန်းမှာနေရာယူထားတဲ့တိုင်းပြည်တစ်ခုဖြစ်နေဂုဏ်ယူနေကြပါတယ
်။ဟာကဲတဲ့ဟဲ့ကနီနာနော်ခပ်ပြတ်နေချေကွာခွာငါးချင်းဟိုနာဂျုံလမ်
။တမီးနဲ့ကျွန်တော်ကအသက်20ကျော်ပါတယ်။ဒါပေမဲ့လည်းစီးပွားရေးမှာတော့ရာစုနှစ်တွေလောက်ကိုကွာခြားနေတာတွေ့ရမှာပါ။
အမေရိကန်ရဲ့အကျိုးစီးပွားတွေကိုဦးစားပေးမဲ့ထရမ့်ဦးဆောင်တဲ့အစိုးရအသင်းနဲ့ကမ္ဘာကုန်သွယ်ရေးနှိကွေးမှုတွေကဗီယက်နမ်ရဲ့စီးပွားရေးဖွံ့ဖြိုးမှုပေါ်အရေးမူကမိုးနေနိုင်ပြီမလဲ Globalization ရဲ့အသီးပွင့်တွေကိုတော့ဆက်လက်ခံစားရအောင်မဲ့အလားအလာတွေလည်းရှိနေပါတယ်ခင်ဗျာ
ကိုအောင်လွင်ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကျန်းမာရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးချင်ပါတယ်သွားပိုးစားလို့ဖြစ်လာတဲ့သွားပေါက်တွေကိုသူ့ဘာသာသူပြန်ပြီးတော့ပြည့်သွားစေမဲ့နီလန်တစ်အောင်မြင်မှုသူတေသနာပညာရှင်တွေကယူဆနေကြပါတယ်ဒီအကြောင်းကို Fate Lapidate သတင်းပေးပို့ထားတာကိုနန်းလောင်ကပြောပြပေးပါရှင်
တော့ပေါက်တွေကိုပြန်ဖားတဲ့နေရာမှာတွားဆရာဝန်တွေဟာတွားပိုးစားထားတဲ့အပိုင်းတွေကိုချစ်တုပ်ပြီးမှကြွေသားငွေထည်နဲ့တခြားသတ္တုဆက်ထားတဲ့ပြသားတွေနဲ့ဖားပေးလေးရှိပါတယ်။ဒါပေမဲ့ဗြိတိန်နိုင်ငံလန်ဒန်မြို့မှာရှိတဲ့ King College ကသုတေသနပညာရှင်တွေကရိုရှင်နဲ့နီလန်တွေတွေ့ထားပြီလို့ပမောက်ခပေါ်ရှပ်ကပြောပါရယ်။ဒီနီလန်ကတော့တွားပေါက်တွေသူ့တဘာဝအတိုင်းပြန်ပြည့်သွားစေတဲ့နေပါ။ပမောက်ခပေါ်ရှပ်ကတွေ့ထားတဲ့နီလန်ကိုအခုလိုပြောပါရယ
်။ Naturally.involves putting a drug on a little sponge that goes inside the tube.
ဒီထဲမှာအစေးတမျိုးကိုရေမြှုပ်စလီနဲ့ရောပြီးသွားဆရာဝန်ချဲ့ထားပြီးတဲ့သွားပေါက်တဲ့ထည့်ပေးရတဲ့နီးပါ။ဒီဆေးကသွားရဲ့သဘာဝဖြစ်စဉ်ကိုနှိုးဆော့ပေးပါတယ်။အစာပိုင်းမှာတော့သွားပေါက်ကျဲအောင်ဖောက်ပေးရတယ်ပေါ့။ကျွန်တော်တို့လုပ်ပေးတာကသွားပေါက်ထဲကနေသွားဖြစ်လာစေတဲ့တ िश ူးတွေသဘာဝအတိုင်းထွက်လာအောင်နှိုးဆော့ပေးလိုက်တာပါ။
I mean, that actually shows it really nicely. This is the dentine.
ဒါကတကယ်ကောင်းပါတယ်။ဒီနေရာကသွားတွေပြန်ဖြစ်လာတဲ့အပိုင်းမှာဒီမှာတွေ့နေရတဲ့နှက်ပြာရောင်အပိုင်းကသွားတွေပြန်ဖြစ်လာတဲ့အပိုင်းဖြစ်ပြီးဟော်ရီအဆက်ပြောက်ကလေးတွေကကျန်နေတဲ့ဆီတွေဖြစ်တယ်လို့ကွန်ပျူတာပေါ်ကတက်မှန်ရင်ထားတဲ့သွားပုံကိုပြရင်သုတေသနပညာရှင်ကရှင်းပြသွားတာဖြစ်ပါတယ်။သွားပြန်ဖြစ်လာဖို့သုံးတဲ့ဆီဟာအယ်ဇိုင်မာလို့ခေါ်တဲ့မှဉဏ်ချိုးရင်းနဲ့အာယုံကျော်ယောဂါအတွက်အတီးပြုပြီးရဆီလည်းဖြစ်ပါတယ်။ပေါ်ရှပ်ကဆီလိုအပ်ချက်ကိုအခုလိုဆက်ပြောပါတယ်။
We are using much smaller doses and we're delivering them locally just in a tooth.
တော်ဒီမှာဆေးပမာဏနည်းနည်းလေးပဲသုံးတာပါ။ဒါကြောင့်စိတ်ချရတဲ့ဆေးအဖြစ်အတိမှတ်ပြုထားတဲ့ဆေးကိုပမာဏနည်းနည်းလေးပဲအသုံးပြုပါတယ်လို့စီကံထိန်းသိမ်းရေးတာဝန်ရှိသူတွေကိုပြောလို့ရတာပေါ့။ဒါကြောင့်သွားစီကံတွေမှာဒီဆေးအသုံးပြုခွင့်ရလာတာနဲ့စမ်းသပ်မှုတွေအချိန်မြင့်နိုင်မယ်လို့မျှော်လင့်ရပါတယ်။
ဒီတွေ့ရှိမှုကသွားဆောင်လျှောက်ရေးအတွက်စိတ်လှုပ်ရှားစရာနိလန်တဲ့တမျိုးဖြစ်တယ်လို့ဂရင်းကျမ်းမာရေးအဖွဲ့အစည်းကနိုင်ဂျယ်ကာတာကခုလိုပြောပါရယ
် Actually regrowing the tooth that's been lost
သွားပိုးစားလို့ပျက်စီးနေတဲ့သွားတွေပြန်ကောင်းအောင်လုပ်နိုင်နေဆိုရင်ဒါကသိပ်ကောင်းတဲ့ခြေလှမ်းပြက်ပါအရေးကြီးတာအရင်ဆုံးသွားပိုးမဆောက်အောင်ဂလူးဆိုက်ဖို့တော့လိုပါတယ်လုံးဝကာကွယ်လို့ရတဲ့ယောဂါတွေကိုကျွန်တော်ပြောဆိုနေရပါအ
ဲ့ဒီကာလမရောက်ခင်သွားဆေးခန်းကလွန်သွားတွေအောင်မရောက်ချင်ဘူးဆိုရင်တော့သွားမှန်မှန်တိုက်ဖို့လိုတယ်လို့သွားဆရာဝန်တွေကအကြံပေးနေကြပါတယ်ရှင်
။နန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ VOA American တပ်ရဲ့မြန်မာပိုင်းရေဒီယိုအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိနားဆင်နေရတာဖြစ်ပါတယ်။နောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမ်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။ကျန်နေသေးတဲ့ချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ပြောပြပေးပါမယ်ရှင်
။အာဏာရအမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်ရဲ့ဥပဒေအကြံပေးလက်ဖြင့်ရှေ့နေကွန်ရက်ရဲ့ဦးဆောင်သူတို့လည်းဖြစ်သူတရားလွှတ်တော်ရှေ့နေဦးကုန်နီဟာဒီကနေ့ညနေပိုင်းရန်ကုန်လေစိတ်မှာတနက်နဲ့လှုပ်ကြံပစ်ခတ်ခံရလို့သိဆုံးသွားပါပြီ။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကအပြန်ရန်ကုန်လေစိတ်မှာပစ်ခတ်ခံရတာလို့အခင်းဖြစ်ပွားရာနေရာမှာကိုရန်ရောက်ရှိနေတဲ့ရှင်းနေကြီးဥကိုနီရဲ့တပည့်သူဖြစ်တဲ့ကိုစန်းနိုင်က VOA ကိုအတီးပြုတ်ပြောပါတယ်။လှုပ်ကြံသူကိုတော့ဖမ်းမိထားပါပြီ။အဖြစ်အပျက်အသေးစိတ်ကိုကျမတို့ဆက်လက်စုံစမ်းနေပါတယ်။လာမယ့်ည9နာရီအစီအစဉ်မှာဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်။မွတ်စလင်အများစုနေထိုင်တဲ့နိုင်ငံခုနှစ်ခုကလူတွေအမေရိကန်ပြည်ဝင်ခွင့်ကန့်သတ်လိုက်တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ကြေညာချက်ကြောင့်ဒုက္ခသည်တွေအမေရိကန်ပြည်ထောင်စုအတွင်းအမြဲတမ်းနေထိုင်ခွင့်ရရှိထားသူတွေ၊ကျောင်းသားတွေနဲ့အလုပ်သမားတွေအမေရိကန်လေဆိပ်မှာထိမ့်သိမ်းခံရတာဒါမှမဟုတ်လည်းအမေရိကန်ကိုပြန်တမ်းမဲ့နိုင်ငံတကာလေယာဉ်တွေမှာလိုက်ပါခွင့်တားမြစ်ခံရတာတွေကြဲကြဲပြန့်ပြန့်ဖြစ်ခဲ့ပြီးနောက်မှာတော့အမေရိကန်ပြည်ထောင်စုတရားရုံးတစ်ခုကကြားဝင်ဆောင်ရွက်လိုက်ပါတယ်။တရားဝင်ပြည်ဝင်ခွင့်ဗီဇာနဲ့အမေရိကန်ပြည်ထောင်စုကိုဆက်ရောက်လာပြီးနောက်ဖမ်းဆီးခံထားရသူတွေကိုထာနေပြန်ပို့မဲ့အရေးယာယီတားဆီးတဲ့အရေးပေါ်အမိန့်ကိုနယူးယောက်ကခရိုင်တရားသူကြီးအန်ဒေါ်နယ်လီကမနေ့စနေနေ့နောက်ပိုင်းကထုတ်ပြန်လိုက်တာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအန်န်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တွေဒီကနေ့မနက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားကဒုက္ခသည်စခန်းတွေကိုရောက်ရှိနေပါတယ်။ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တွေပါဝင်ပြီးတော့ဒီကနေ့မနက်ပိုင်းဒုက္ခသည်စခန်းကိုတွားရောက်ပြီးတော့ဒုက္ခသည်စခန်းခြေနေကိုလေ့လာနေကြပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆာယာအသက်ဖက်အင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်ရှင်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်။နောက်ည9နာရီကျရင်တခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.